က်ပွဲဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကထိုင်နေချီရှိနေတဲ့စစ်ဘေးဒုက္ခသည်တွေအတွက်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်တားဆီးမှုတွေမလုပ်ဖို့နဲ့အမြန်ဆုံးခွင့်ပြုဖို့မြန်မာအစိုးရကိုကုလသမဂ္ဂကမနေ့ကအလေးနဲ့တိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ပြည်နယ်သွားရောက်မဲ့ခီးစဉ်ကိုလည်းလုံခြုံရေးအခြေအနေကြောင့်ရှေ့ဆိုင်ခဲ့ရတာပါ။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။လက်ရှိမြန်မာစစ်တပ်နဲ့ AA ရခိုင်နယ်နဲ့ကအဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းကစုစုပေါင်းမြို့နယ်၅မြို့နယ်အတွင်းကုလသမဂ္ဂအေဂျင်စီတွေနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေတွာလာခွင်ကိုပိတ်ပင်လိုက်ကြောင်းရခိုင်ပြည်နယ်အစိုးရကပြီးခဲ့တဲ့သတင်းပတ်ကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒါပေမဲ့ IRC နိုင်ငံတကာကြက်ချီမီကော်မတီနဲ့ UNFP ကုလသမဂ္ဂစာနယ်ရိက္ခာအစီအစဉ်တွေရဲ့အကူအညီတွေကိုတော့ကန့်တတ်ထားတဲ့မြို့နယ်၅မြို့နယ်မှာဆက်ပြီးပေးဖို့ရခိုင်ပြည်နယ်အစိုးရကခွင့်ပြုထားပါတယ်။အခုလိုကန့်တတ်ချက်အစ်စ်တွေကြောင့်အကူအညီတွေလိုအပ်နေတဲ့ထောင်နဲ့ချီရှိနေတဲ့စစ်ဘေးဒုက္ခတွေအရေးကိုအလိုမဲ့စိုးရိမ်မကင်းဖြစ်နေပြီးပိတ်ပင်တားဆီးမှုတွေကိုရုတ်သိမ်းပေးဖို့ကုလသမဂ္ဂကအလေးနဲ့တောင်းဆိုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးအီဝီကန်နီကိုကဗီအိုအေကိုအခုလိုပြောပါတယ်
We are seriously concerned about new restrictions on humanitarian access, which leave thousands of women, children, and men in affected areas.
The country that is currently facing a humanitarian crisis is the region that is most affected by the conflict. The humanitarian crisis is the region that is most affected by the conflict. The humanitarian crisis is the region that is most affected by the conflict. The humanitarian c ရတားကြီးကိုအကာအကွယ်ပေးရင်းနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေအတိုင်းလိုက်နာချက်တုံးရေးတရားစီဖို့လူသားချင်းစာနာကူညီမှုတွေကိုပိတ်ပင်တားဆီးမှုတွေမလုပ်ဘဲမြန်မြန်ဆန်ဆန်ခွင့်ပြုဖို့ကုလသမဂ္ဂကတောင်းဆိုထားတာကိုမြန်မာစိုးရအနေနဲ့အပြုသဘောဆောင်တုံ့ပြန်ဆောင်ရွက်လိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ်မြန်မာနိုင်ငံကကုလသမဂ္ဂတာဝန်ရှိသူတွေနဲ့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးကတိုက်ရိုက်ဆွေးနွေးပြောဆိုမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်အတွင်းလက်တလောအရေးပေါ်လိုအပ်နေတဲ့နေရာတွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုကုလသမဂ္ဂဘက်ကနေပို့ပြီးတိုးပေးနိုင်ရေးမြန်မာအစိုးရကိုကမ်းလှမ်းပြောဆိုထားတယ်လို့အီရီကန်နီကိုကဆိုပါတယ်ဇန်နဝါရီလအစောပိုင်းကစတင်ပြင်းထန်လာတဲ့နှစ်ဖက်တိုက်ပွဲကြောင့်နေရွှန့်ခွာထွက်ပြေးခဲ့ကြရတဲ့စစ်ဘေးဒုက္ခသည်9000လောက်ရှိနေပြီးဖုံးကြီးကျောင်းတွေနဲ့အခြားဘေးလွတ်ရာနေရာတွေမှာခိုလုံနေကြရတယ်လို့မြန်မာနိုင်ငံကကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးရုံးကပြောပါတယ်တိုက်ပွဲတွေဖြစ်နေတဲ့နေရာတွေမှာလုံခြုံရေးအခြေအနေစိုးရိမ်ရတဲ့အတွက်ကုလသမဂ္ဂဝန်ထမ်းတွေတွာလာဖို့အကန့်အသတ်တွေရှိနေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတာမတ်ကြီးဟောက်တူစွမ်းကအခုလိုတုံ့ပြန်ပြောဆိုပါတယ
်လုံခြုံရေးအတွက်ကတော့ဒီတဲ့အတိုင်းပဲလေဟိုကျွန်တော်တို့ဘက်ကလုံခြုံရေးဟိုတာဝန်ရှိတဲ့သူတွေတော့မှတလောက်ဟိုပေါ်တည်တည်တံ့ရတာရှိနေတဲ့အခါကျတော့အခြေအနေကတော့အားလုံးမြင်တဲ့အတိုင်းပဲအဲ့တော့အနေရတော့ရှိတာပေါ့နော်အနေရှိနေတော့မှတ်မယ်လေအဲ့တော့ကျွန်တော်တို့ကတော့ဟိုအခုကကျွန်တော်ဒီဇိုင်းတက်ချင်ဒီကော်မတီပေါ့ ICRC တို့နောက်ကျွန်လက်စီတို့ပေါ့လို့သူဒီဟိုဝန်ထမ်းတွေစာနာထောက်ထားမှုကိုညီပါညာဆိုတဲ့ဟာတွေကတော့ဒါတွေကကျွန်တော်တို့ဟိုပေးပြန်တော့ပေးထားပါတယ
်အေးအေးရခိုင်အဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြင်းထန်နေတဲ့နေရာဟာအရင်2019ခုနှစ်ကမြန်မာစစ်တပ်ရဲ့ပြင်းထန်လာတဲ့နေမျိုးရှင်းလင်းရေးစစ်ဆင်ရေးကြောင့်တပ်ဖွဲ့ဘင်္ဂါဒေ့ရှ်နိုင်ငံဘက်အစုလိုက်ပြုံလိုက်ထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့ရွာတွေရှိနေတဲ့နေရာလေးဖြစ်ပါတယ်။ဒါကြောင့်ဘင်္ဂါဒေ့ရှ်နိုင်ငံဘက်ခိုလုံနေတဲ့ရိုဟင်ဂျာ3000ကျော်မြန်မာနိုင်ငံနေရဲ့ပြန်လာရေးကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းရခိုင်ပြည်နယ်ကိုလာရောက်တဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ခီးစဉ်ကိုလည်းလုံခြုံရေးအခြေအနေကြောင့်ရှင်းဆိုင်ကြရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရအန်ဒရူးမဟစ်ကတနင်္လာနေ့ကပြောကြားခဲ့ပါတယ်ဖိလစ်ပိုဂရန်ဒီရဲ့ခီးစဉ်ရှင်းဆိုင်ကြရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တမတ်ကြီးဟောက်တူဆွမ်းကလည်း VOA ကိုအခုလိုရှင်းပြပါဗျာ
။ကျွန်တော်ကပုံစံလို့တော့မဟုတ်ဘူးဗျာ။အမှန်ကတော့သူကဟိုသူ့အစီအစဉ်ကိုပြန်ပြီးတော့ရဲ့ပြန်ညှိတဲ့သဘောပါ။ဟိုဘယ်နည်းဆိုတော့ဒီတဲ့အတိုင်းပဲဟောက်တူမှာကဟိုအေးရသူဝင်တိုက်ခဲ့တာရှိနေတယ်ဗျာ။လုံလုံရေးရလည်းအဲ့ဘက်ကိုသွားဖို့အဆင်မပြေဘူးလေ။မပြေတဲ့အခါကျတော့သူကလည်းသူပြန်ပြီးတော့ဟိုအချိန်ညှိမဲ့သဘောပါပဲ။ဟိုကန်ဆယ်လုပ်တာကျွန်တော်ကပုံစံလို့တော့မဟုတ်ဘူး။လုံလုံရေးချိန်ကြီးရတယ်ပဲ။ဟိုကျွန်တော်တို့ကအဲ့ဒီပဲကြတော့သွားဖို့လည်းအဆင်မပြေဘူးဆိုတော့သူလည်းပဲဟိုနည်းနည်းအဆင်ပြေတဲ့ချိန်ပြန်ညှိမယ်တဘောပါပဲ
ဒီတော့တွင်လုံခြုံရေးကောင်စီမှရခိုင်တတိပခအခြေအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေညီရဲ့ပြန်လာရေးဆွေးနွေးမယ်အဆိုကိုအမြဲတမ်းဖွဲ့ဝင်တည်ထောင်နိုင်ငံကဒီသတင်းပတ်နောက်ပိုင်းမှာတင်သွင်းဖို့ရှိတယ်လို့ကုလသမဂ္ဂနဲ့နှိစက်တဲ့အပိုင်းဝိုင်းကပြောပြီးနေမြန်မာတမ်မတ်ကြီးဟောက်တူဆွမ်းကတော့ ဒီကိစ္စနဲ့ပတ်သက်လို့သူတို့ကိုအတိပေးအကြောင်းကြားခြင်းမရှိသေးဘူးလို့ BOE ကပြောပါတယ်။လုံခြုံရေးကောင်စီမှအလှည့်ကျအဖွဲ့ဝင်အတစ်ဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံကတော့ရိုဟင်ဂျာဒုက္ခသည်တွေကိစ္စကိုလက်ရှိလုံခြုံရေးကောင်စီမှအလေးပေးဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်ရှင်။